အမေရိကန်ပြည်သူမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်စီးပွားရေးမှာထိခိုက်လာနိုင်တဲ့ဒါတွေကနေတက်တာရရစေမဲ့အစီအစဉ်တွေအတွက်သမ္မတဒေါ်နယ်ထရန့်ရီပူဘလီကန်လွှတ်တော်အမတ်တွေနဲ့အင်္ဂါနေ့ကဆွေးနွေးခဲ့ပါတယ်
President also went to Capitol Hill today to meet with members of the United States Senate Republican caucus. There
Republican လွှတ်တော်အမတ်တွေနဲ့စီးပွားရေးစီစဉ်တွေကိုဆွေးနွေးရမှာအခွန်တက်တာဝန်ကိစ္စအငွေစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေကအလို့သမားတွေနေထိုင်မကောင်းဖြစ်တဲ့အခါလစာအပြည့်နဲ့ခွင့်ရရှိကိစ္စတွေပါဝင်နေကြောင်းဒုသမ္မတ Mike Pence ကအင်ဂျီရောသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ကွန်နီရှော့ပေါ်ရေးစဉ်းစားထားတဲ့ပုံမှာတော့သမ္မတရဲ့ Republican Party ကရောအတိုက်ခံ Democrat Party ကပါလွတ်တော်မတ်တီချာကန့်ကွက်သူတချို့လည်းရှိပါတယ်။ထို့ထက်လူနည်းစုခေါင်းဆောင် Chuck Schumer ကတော့ virus ပိုကူးစက်မှုရှိမရှိစမ်းသပ်ဆစ်ဆီးနိုင်စွမ်းတွန်းမြင်ရေးကိုဦးစားပေးဖို့တိုက်တွန်းခဲ့တာပါ။သမ္မတ Trump ကတော့စမ်းသပ်ဆစ်ဆီးတဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့ American အနေနဲ့အဆင်ပြေပြေဆောင်ရွက်ထားတယ်လို့ယူဆတဲ့အကြောင်းထက်လွတ်တော်ကိုယ်စားလှယ်နဲ့တွဲဆုံပြီးမှပဲသတင်းတောက်တွေကိုပြောထားပါဗျ။ဒုသမ္မတ Pence ကတော့ virus ကူးစက်မှုရှိမရှိစမ်းသပ်ဆစ်ဆီးမှုအတွက်ကုန်ကျစရိတ်ကို American ကျန်းမာရေးအာမခံကုမ္ပဏီတွေကကြားခံမှာဖြစ်ကြောင်းပြောဆိုခဲ့တာပါ။စစ်စဲကုန်ကျစရိတ်ဖြင့်ကုသမှုအတွက်ကိုပါပေးဖို့အာမခံကုမ္ပဏီအားလုံးကသဘောတူခဲ့တယ်လို့လည်းအင်ဂျီရောမှာကုမ္ပဏီမှုဆောင်ရရှိရတဲ့အင်္ဂါနေ့စောပိုင်းတွေ့ဆုံပြီးမှပဲဒုသမရကပြောခဲ့ပါတယ်။လူနာတွေအိမ်မှာနေထိုင်ရင်စစ်ကုသခံရမှာကုန်ကျမဲ့စိတ်ကိုလည်းကုမ္ပဏီတွေကပဲပေးလိမ့်မယ်လို့လည်းသူကပြောပါတယ်။အမေရိကန်ပြည်သူ့မှာအင်္ဂါနေ့အထိဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ကူးစက်သူ950ကျော်ရှိနေပြီးသေဆုံးသူ29ယောက်ထိရှိနေပါတယ်။